ချင်းပြည်နယ်တီးတိမ်မြို့နယ်ဖလန်းမြို့နယ်လမ်းကွဲဖြစ်တဲ့တိုင်းချင်းကျေးရွာလမ်းကွဲမှာတပ်ဆွဲထားတဲ့စစ်တပ်ကိုဇူလိုင်လ17ရက်ဒီကနေ့မနက်ပိုင်းမှာပဲတီးတိမ်ပြည်သူ့ကာကွယ်ရေးတပ်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နိုင်ရီတော်ကြားတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပြန်လည်ဆုတ်ခွာခဲ့ရပါတယ်။ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်က4ဦးကြာဆုံးခဲ့ပြီးစစ်တပ်ဘက်ကလည်းအထိနာခဲ့တယ်လို့တီးတိမ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။
ဒီနိုင်ပွဲတော့ပေါ့နော်မနေ့ကကျတော့ဟောမင်းနာမောဘာလို့ဒီနေ့ဆက်လာလဲ။ဘယ်လိုမင်းနာမောပေါ်မှာတို့ဒီကွာချေချာချာရီကိုပေါ်မှာတို့တက်ဆွေးထားတာပေါ့။ဟောစဉ်းစားရတော့တင်းဖို့ပေါ့နော်လည်းအခြေကိုကတော့လုံးလုံးမရှိရဲ့တော်တော်ကျွန်တော်ကတော့ပြန်ဆုံးလိုက်ရတယ်။ဒီဘောကတော့လေးယောက်ကြာသွားတယ်ပေါ့နော်သူတိုင်းနဲ့ကျန်တဲ့အဖိုးလူတွေကြောင့်အလင်းတိုင်းရဆင်းနေပေါ့ပေါ့ရတယ်သူတွေတို့ရှိတယ်။မော်ရိုကင်းထိုင်တဲ့အချင်းလူပြောရမှာပေါ့နော်။ဟိုတို့ကလည်းတိအတိနာရောရှိနေတော့ကြာမယ်ဆိုတော့တို့ကျွန်တော်တို့အချင်းကမန်လို့တော့ပြောလို့မရသေးဘူးပေါ့နော်။ဟိုတော်လေးတို့တို့လည်းအချင်းနာနာခဲ့တယ်။
တိုင်းရင်းလန်ခွဲဟာတီးတိမ်မျိုးရဲ့လမ်းမဆက်သွယ်ရေးအပြင်ကုန်းစီစည်းစိမ်မှုမှာလည်းအရေးပါတဲ့နေရာဖြစ်ပြီးတီးတိမ်မျိုးကနေပလန်းမျိုးနဲ့ကလေးမျိုးကိုအဓိကဆက်သွယ်ထားတဲ့လမ်းခွဲလည်းဖြစ်ပါတယ်။အဲ့ဒီနေရာမှာစစ်တပ်ကအခိုင်အမာတပ်ဆွဲထားပြီးရင်နဲ့ကုန်ပစ္စည်းတွေတည်ယူတာတွေအပေါ်မှာငွေကြေးကောက်ခံတာတွေလုပ်နေတာကြောင့်ဝင်ရောက်တိုက်ခိုက်ခဲ့ရတာလို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေကကုန်ပစ္စည်းတွေနဲ့ရင်တွေကိုငွေကြေးကောက်ခံနေတာကြောင့်တည်ယူပို့ဆောင်ရေးစရိတ်တွေမြင့်မားလာပြီးကုန်ပစ္စည်းဈေးနှုန်းတွေလည်းတက်လာတယ်လို့ဒေသခံတွေကပြောပါတယ်ဒီတော့အတွင်းကလေးမျိုးတာဟန်ရက်ကွက်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့လူတဦးသေဆုံးပြီးတဦးအပြင်းထန်ဒဏ်ရာရှိခဲ့ပါတယ်။မောင်နှမနှစ်ယောက်ကိုထိမှန်ခဲ့တာဖြစ်ပြီးအမားဖြစ်သူကတော့နေရာမှာပဲပွဲချင်းပြီးသေဆုံးခဲ့တယ်လို့အဲ့ဒီအခြေအနေကိုသိရှိထားသူတဦးကပြောပါတယ်
။လက်နက်ကြီးတို့ရန်ပြည်နဲ့သူကကလေးမျိုးတဟန်ရကွက်ကမောင်နှမနှစ်ယောက်ထိထားတယ်အမားကကျတော့ဖက်ချင်းပြီးဆုံးသွားတယ်။မောင်ကကျတော့ဆွင့်ရတဲ့အခြေအနေမှာရှိတယ်
စစ်ကောင်စီတပ်ဖွဲ့တွေဟာကလေးမျိုးမှရှိတဲ့အစိုးရနီးပညာကျောင်းမှတက်ဆွဲထားပြီးတာဝေးပစ်တဲ့လက်နက်ကြီးတွေတက်ဆင်နေတယ်လို့အဲ့ဒီနေရာကနေကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတဲ့ကလေးမျိုးတောင်ပိုင်းနဲ့မြောက်ပိုင်းအပြင်ဖလန်းနဲ့တီးတိမ်မျိုးနယ်တွေအထိပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီလိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်လူနေအိမ်တွေအပေါ်ကြားရောက်ပောက်ကွဲတာစစ်ဘေးရှောင်တွေနေတဲ့နေရာအနီးကြားရောက်ပောက်ကွဲတာတွေကြောင့်လက်နက်ကြီးအစမှန်ပြီးဒေသခံတွေမကြာခဏတေဆုံးတာတွေလည်းရှိပါတယ်ကလေးမျိုးကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ